Pacific data နိုင်ငံပေါင်း12နိုင်ငံခြားသဘောတူထားတဲ့ဒီ Pacific ရဲဝန်ဒေသနိုင်ငံများကုံသွေးရေးသဘောတူညီချက် TPP ကို American လွှတ်တော်ကတဖြည်းဖြည်းတော့အတည်ပြုလာလိမ့်မယ်လို့သူ့အနေနဲ့အကောင်းဘက်ကမျှော်လင့်ကြောင်းသမ္မတ Barack Obama ကပြောကြားခဲ့ပါတယ်။သမ္မတလောင်းတွေဖြစ်ကြတဲ့ Democrat Hillary Clinton ရော Republican Donald Trump ကပါ TPP သဘောတူညီချက်ကိုစန့်ကျင်နေချိန်မှာသမ္မတ Obama က The Straits Times သတင်းစာနဲ့တင်းနှလာနေကမင်းမြန်ကမှအခုလိုပြောကြားခဲ့တာပါ။ရှေ့ပြေးနေတဲ့ဤပညာကြောင့်အလုတ်သမားအင်အားနည်းနည်းနဲ့ထုတ်လုပ်မှုများများလုပ်နိုင်တဲ့နိုင်ငံခြားတိုင်းပြည်တွေကိုအမေရိကန်စီးပွားရေးလုပ်ငန်းတွေပြောင်းရွှေ့ကုန်တဲ့အတွက်အလုတ်လက်မဲ့ဖြစ်ကြရသူအများပြားရှိနေတဲ့အမေရိကန်မှာ TPP သဘောတူညီချက်တစ်ခုလုံးအပေါ်လွှတ်တော်ရဲ့အတည်ပြုချက်ရနိုင်ဖို့ခက်ခဲတယ်ဆိုတာကိုတော့သမ္မတအိုဘားမားကအတိအမှတ်ပြုပါတယ်။ကမ္ဘာတဝန်ချိတ်ဆက်ဖျက်ကျက်မှုအတွင်းနောက်ကျန်ရင့်နေတဲ့သူအများပြားရှိနေတဲ့အပေါ်စိုးရိမ်ပူပန်မှုတွေလည်းရှိနေကြတာကြောင့်သူတို့ရဲ့စိုးရိမ်စိတ်ကိုအလေးအနက်ထားဖြေရှင်းဖို့လိုတယ်လို့သမ္မတကပြောပါတယ်။ဒါပေမဲ့ဖြေရှင်းတဲ့နေရာမှာကိုယ်နိုင်ငံတစ်ခုတည်းကိုကြည့်ပြီးတော့ကိုကျိုးစည်းပွားကာကွယ်ရေးမလုပ်တဲ့ကြောင်းသမ္မတအိုဘားမားကဒီ Straits Times သတင်းစာနဲ့မေးမြန်းခန်းမှာပြောကြားသွားခဲ့ပါတယ်။